ဒီကနေ့မနေ့စောပိုင်းကချင်းပြည်နယ်ဟာခါမြို့နယ်အတွင်းကကျွန်းချုံချွန်းကြီးရွာကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တာမှာကလင်းငယ်တူဦးပါဝင်ဒေသခံ၄ဦးသေဆုံးပြီးတော့၉ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ချင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒေသခံတွေကအပြုအယူပြောပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံရွာသားတွေဘေးလွတ်ရာကိုတင်းရှောင်မှုကြိုးစားပေမဲ့စစ်ကောင်စီစစ်ဆေးရေး ကိုအခြေခံပြီးတော့မဆုမုံကတင်ပြပေးမှာပါခင်ဗျာ
ဒီဇင်ဘာလ10ရက်နေ့ဒီကနေ့မနေ့အစောပိုင်း2နာရီလောက်မှာချင်းပြည်နယ်ဟာခါမြို့နယ်ချွန်ကျုံကျေးရွာကအရက်သားပြည်သူနေထိုင်တဲ့နေအိမ်တစ်လုံးပေါ်ကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား၄ဦးသေဆုံးပြီးတော့၉ယောက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်နဲ့မြို့ကန်တဦးက VOA ကိုပြောပါတယ်။အဲ့ဒီအနီးအနားမှာတော့နှစ်ဖက်တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့စစ်ကောင်စီကဘုံလာကျဲတာကိုဘုံခိုခြင်းနဲ့ဝင်ပြေးတာကိုထပ်ပြီးတော့နှစ်ကြိမ်ဘုံကျဲချပြီးတော့တိုက်ခိုက်ခဲ့တာလို့ချင်းဒေသခံကာကွယ်ရေးတပ်ဖွဲ့CDF ဟာခါပြောခွင့်ရှိသူက VOA ကိုပြောပြပါတယ်
။ပထမအကြိမ်ဘုံကျဲတဲ့အချိန်မှာဒီအရက်သားပြည်သူတွေအိမ်ပေါ်မှာကြားတဲ့အတွက်မိသားစုဝင်က6ယောက်နေထိုင်တဲ့အိမ်မှာဆိုရင်ဒီ4ယောက်တည်ပြီးတော့1ယောက်ဒါယာရထားပါတယ်ပြီးတော့ဘုံခူတဲ့နေရာမှာဒီအလိုမျိုးအဘုံပြန်ချတဲ့အတွက်အရက်သား10ယောက်ထိခဲ့ဒါယာရရှိသွားပါတယ်ဗျာဟုတ်ကဲ့။မနေ့ကကျွန်တော်တိတ်ပွေလင်းမရှိပင်နဲ့ဘုံလာကျဲတာဖြစ်ပါတယ်ဗျာ။
အရက်သားတွေနေထိုင်တဲ့ချွန်ကျုံရွာကိုစစ်ကောင်စီတပ်ကပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာလို့မြေပြင်အခြေအနေကိုသိရှိတဲ့ဟာခါမျိုးခန့်တူကလည်းအခုလိုပြောပြပါဗျ။န
မအီဝန်ကြီးမော်နော်ဟာခါမျိုးကနေစံနာမိုင်လောဝိတ်တယ်ဒီချွန်ကျုံရွာမှာနော်ဒီကျုံကနေဒေသခံရလို့လေးရုပ်တည်ဆုံးတဲ့စေရုပ်ထမကတိုင်ရရှိတယ်ဒီလိုလုံးဝမရှိဘူး။ဟာဒီလိုတွေ့ကိုပတ်သက်မှတ်ထားပြီးတော့စိတ်ထချင်းဖြစ်တယ်လို့ကျွန်တော်တို့ယူဆမိတယ်ဟုတ်။လုံးဝအဲ့လိုမှတော့ဒီလိုလုံးဝမရှိဘူ
း။ဟာခါမျိုးရဲ့15မိုင်လောက်ဝေးတဲ့ချွန်ကျုံကျေးရွာဟာအင်ဂျင်900ကျော်နဲ့လူဦးရေ1600လောက်နေထိုင်ကြပါတယ်။အခုလိုမျိုးလေကြောင်းကနေတိုက်ခိုက်ခံရတာမို့လို့ရွာကနေစိုးရင်ကြောင်းလန့်ပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နိုင်မှုစူးစမ်းနေကြပါတယ်။ဒါကြောင့်မို့လို့ဟာခါမျိုးကကယ်ဆယ်ရေးသမားတွေကိုရွာကနေကထွက်ခွာနိုင်မှုအကူအညီတောင်းထားပေမဲ့ဟာခါမျိုးအထွတ်စစ်ကောင်စီတပ်ရဲ့စစ်ဆေးဂိတ်မှာချွန်ကျုံရွာဘက်ကိုသွားမဲ့ကားတွေကိုဖြတ်တန်းခွင့်မပြုဘူးလို့ဟာခါမျိုးကဆက်ပြီးတော့ပြောပြပါတယ်။
အကျုပ်တယ်တော်လေးကျောက်တယ်တချို့တွေကတော့ပြောင်းရွှေ့နေသူတွေလည်းရှိတယ်ခေတ်ချင်းရှိတာတကူတော့ဒီဟာဟာကနေမျိုးအထွတ်တော်ရဲ့ရှိဖောင်စီရဲ့ကိတ်ပေါ့နော်အဲ့ဒီကိတ်ဒီကအဲ့ဒီရွာဖက်ကောလုံးဝကားမထွက်ခိုင်ဘူးတဲ့အဲ့ဒီထွက်ပြီးချင်းတဲ့သူတွေကိုဒီဟာဟာမျိုးပေါ်ကနေဆန်းဆစ်ပြီးတော့လေလာချူပေးနိုင်မလားရှိတဲ့ဟာလေမျိုးလေးတွေပြီးဆောင်ချင်းတဲ့သူတွေတော်တော်များတယ်လေတော့တချို့တွေကသွားကြီးစီရောက်ဖို့သွားချင်ပေမဲ့တော့ကားမထွက်ခိုင်ဘူးဆိုလို့မထွက်တဲ့သူတွေရှိတယ်လို့တော့သတင်းကြပြီ
ဒီပြောဆိုမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ချက်ကိုရရှိနိုင်မှုစစ်ကောင်စီရဲ့ချင်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရှိသူအတွင်းမှုဦးအောင်ချိုကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူး။ဟာခါမျိုးနဲ့ထန်တလန်မျိုးကြားကစစ်ကောင်စီရဲ့အော်တိုတောင်စခန်းကိုပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကချင်းမျိုးသားတအူ CNF CM ပူပေါင်းတပ်တွေကတိုက်ယူလိုက်ပါတယ်။ဒါအပြင်စီရေးအရေးပါတဲ့ point 3စခန်းနဲ့C3 စခန်းအပါဝင်တပ်စခန်း9ခုကိုပူပေါင်းတပ်ဖွဲ့တွေကတည်ယူနိုင်ခဲ့တာပါစစ်ကောင်စီတပ်ဘက်ကမြေပြင်မှာစီးရဲကြရှုံးလာတာကြောင့်အခုလိုမျိုးအရက်သားပြည်သူတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်နှိပ်ကွပ်နေတာလို့ယူဆကြောင်းဒေသခံတွေက VOA ကိုပြောပါတယ်ရှင်